မင်္ဂလာညနေခင်ဗျာတောတာရှင်များရှင်အမေရိကန်ပြည်ထောင်စုမြို့တော်ဝါရှင်တန်ဒီစီကနေ VOA မြန်မာပိုင်းအစီအစဉ်ရဲ့2018ခုနှစ်အောက်တိုဘာလ30ရက်အင်္ဂါနေ့ညနေခင်း6နာရီခွဲနဲ့9နာရီဒီအစီအစဉ်တွေကိုလိုင်းဒိုမီတာ7925ရောကနေတိုက်ထုတ်လွှင့်နေပါပြီရှင်ကျမနန်းလောပါဒီကနေ့အစီအစဉ်မှုဖြစ်တာဝန်ယူတင်ဆက်သွားမှာပါ
ကျမသင်္ကီထိုက်ပါရှင်ဒီညနေခင်းသတင်းတွေကိုတော့ကိုအောင်နဲ့အတူကြီးညာပါမယ်ဂျူးဖျားချောင်းပြစ်ခတ်ခံရမှုအတွင်းသေဆုံးရသူတွေရဲ့မိသားစုဝင်တွေကိုအားပေးဖို့အမေရိကန်သမ္မတနဲ့သမ္မတကရောတို့ Facebook မြို့ကိုသွားဖို့ရှိနေပါတယ်။ရိုဟင်ဂျာတွေထာနေပြန်ရေးပထမအထုပ်အနေနဲ့လာမယ့်နိုဝင်ဘာလ15ရက်နေ့မှာစတင်မှာဖြစ်ပါတယ်။ဒီလိုထိတ်တန့်ရောက်တဲ့တွင်ဒီကိုနားဆင်ကြရဖို့ရှိပါတယ်ရှင်
။ကောင်းပါပြီရှင်။ဘင်္ဂလားဒေ့ရှ်နိုင်ငံမှာရောက်ရှိနေကြတဲ့ရိုဟင်ဂျာဒုက္ခသည်တွေနဲ့ပြန်ရေးအစီအစဉ်တွေရှိလာတဲ့စတင်ဖို့မြန်မာနဲ့ဘင်္ဂလားဒေ့ရှ်နိုင်ငံကြားဒီကနေ့ပဲသဘောတူလိုက်ကြပါပြီ။
နော်လို့မတင်မကြီးစမယ်လို့ကြားပါလေ။ဆိုင်းရခါကျတော့ဒါစမယ်ဆင်းရဲကြလားလို့နေတော့ပြည်ရဖြစ်ပြီလေကျွန်တော်ပြောနေကြတာလေ။အဲ့ဒီရှင်ဖြစ်ပါလေခင်ဗျာ။ဘာလို့ဆိုတော့ဥပဒေဌာနဝန်ထမ်းတွေလည်းဒီလို
လူမှုဝန်ထမ်းကဲဆဲရေးနဲ့ပြန်လည်နေရာချထားရေးဝန်ကြီးဒေါက်တာဝင်းမြတ်အေးပြောသွားတာပါ။နောက်ပိုင်းမှာအပြည့်ဆုံးကြားမှာပါ။ဒါအပြင်တရုတ်မြန်မာနယ်စပ်မှာမြမအလျာထွက်ကုန်ပစ္စည်းတချို့ကိုတရုတ်ဘက်ကတင်သွင်းခွင့်မပြုလို့လက်သမားတွေအခက်တွေ့နေကြတဲ့တဲ့နဲ့အမေရိကန်ပြည်ထောင်စုနယူးယောက်မြို့ကပေါ်တူဂီအလံတင်ကုန်တင်မောသူစင်းစီကနေမြမတင်မောသားတူပြုတ်ကျပျောက်ဆုံးနေတဲ့တဲ့ဆာမကိုလည်းနောက်ပိုင်းမှာကြားမှာပါ။ခုအရင်ဆုံးတော့ဒီကနေ့ညနေခင်းထိတ်တန့်ရောက်တဲ့တဲ့ကိုမှတ်တင်ကြီးထိုင်တဲ့ကိုအောင်တို့ကပြောပြပေးကြပါအောင်ရှင်။
အမေရိကန်ပြည်ထောင်စုပန်ဆယ်ဗေးနီးယားပြည်နယ်ပစ်ဘတ်မြို့မှာပြီးခဲ့တဲ့သတင်းဘက်ကဂျူးဖျားချောင်းအတွင်ပြစ်ခတ်ခံရမှုမှာတည်ဆုံးရသူ12ဦးရဲ့မိသားစုဝင်တွေကိုအလေးထားမှုကိုပြသတဲ့အနေနဲ့သမ္မတဒေါ်နယ်ထရန့်နဲ့ဇနီးမလန်နီယာတို့ဒီကနေ့အင်ကာနီမှာတွားရောက်ဖို့ရှိနေပါတယ်။ဒါပေမဲ့လည်းဂျူးခေါင်းဆောင်တချို့တို့ကတော့သမ္မတအနေနဲ့လူပြူလူမျိုးရေးဝါဒီတွေကိုပြစ်တင်ရှုတ်ချတာအရင်လုပ်ဖို့တောင်းဆိုကြပါတယ်။ပစ်ဘတ်လူမှုအတိုင်းဝိုင်းနဲ့အတူဝန်းနဲ့ခြေခွဲရမှုနောက်အမေရိကန်ပြည်သူတွေကိုအားပေးထောက်ခံမှုကိုပြသဖို့အတွက်တမရနဲ့တမရကရော်တို့တမိုင်းဝင်မျိုးကိုတွားရောက်မှာဖြစ်တယ်လို့မနေ့တနင်္လာနေ့မှာအင်ပီရောကကြေညာပါတယ်။ပြီးခဲ့တဲ့စနေနေ့က Tree of Life ဂျူးဖျားချောင်းပြစ်ခတ်ခံရမှုအတွင်းတည်ဆုံးရသူတွေတဲ့ကပထမဆုံးဇာပနအခမ်းအနားကျင့်ပမဲ့အချိန်မှာပဲတမရထရန့်ရဲ့ခီးစဉ်ထွက်ပေါ်လာတာပါ။ဇာပနအခမ်းအနားတွေမှာလုံခြုံရေးဆောက်ရွက်ပေးရမယ်လုံခြုံရေးတပ်ဖွဲ့ဝင်တွေအတွက်ပို့ပြီးတော့အလုပ်ပြီးသွားစီမှာဖြစ်လို့သမ္မတထရန့်ရဲ့ခီးစဉ်ကိုဆိုင်းငံ့ပေးဖို့ Facebook မြို့တော်ဝင်က CNN ရုပ်သံနဲ့တွဲဆုံမေးမြန်းမှုအတွင်းမှာပန်ကြားသွားပါတယ်။ဂျူးဖွဲ့စည်းတစ်ခုဖြစ်တဲ့ Ban the Arts ရဲ့ခေါင်းဆောင်တွေကလည်းသမ္မတထရန့်ဘက်ကခီးစဉ်ဖျက်ပေးဖို့မနစ်တနင်္လာနေ့ကအိတ်ဖွင့်ပေးစာတစ်စောင်ပေးပို့တဲ့အထင်မှာတော့သမ္မတအနေနဲ့လူပြူလူမျိုးရေးဝါဒီတွေကိုပြစ်တင်ရှုတ်ချတာမလုပ်မချင်းသူတို့အနေနဲ့သမ္မတကိုကြိုးစုံမှာမဟုတ်ဘူးလို့ပြောဆိုထားပါတယ်။အဲ့ဒီအိတ်ဖွင့်ပေးစာမှာနိုင်ငံတော်ဝန်ကလူပေါင်းတောင်းနဲ့ချီပြီးတော့လက်မှတ်ရေးထိုးထားတာပါ။ဒါပေမဲ့လည်း Tree of Life ဂျူးဖျားချောင်းကဘာသာရေးကောင်းဆောင် Jeffrey Meyer ကတော့သမ္မတအနေနဲ့ Facebook ကိုလာမဲ့အရေးကြိုးဆိုတဲ့အကြောင်းပြောဆိုထားပါတယ်ရှင်။
အမေရိကန်သမ္မတဒေါ်နယ်ထရန့်ပေါ်ဝေဖန်သူတွေကိုဖောက်ခွဲရေးပစ္စည်းတွေပါတဲ့ပါစယ်တုံးအနည်းဆုံး73ခုပေးပို့ခဲ့တယ်လို့ဆွဆွဲခံနေရသူစီဇာဆေယော့စီမှာနောက်ထပ်ပေးပို့နိုင်ခြေရှိတဲ့လူနာမည်တွေပါတဲ့စာရင်းတစ်ခုရှိနေတယ်လို့တာဝန်ခံအရာရှိတွေကသတင်းလာနေမှာပြောပါတယ်။ပြီးခဲ့တဲ့သတင်းပတ်ထက်သူ့ကိုဖမ်းဆီးမိချိန်မှာသူ့ရဲ့စာရင်းထဲမှာပါတဲ့သူတွေစီကိုပါစယ်တုံးတွေဆက်ပြီးတော့ပို့ဖို့လုပ်နေမယ်လို့အာဏာပိုင်တွေကယုံကြည်ကြပြီးတော့အဲ့ဒီပို့မဲ့စာရင်းထဲမှာသတင်းတောက်တွေနဲ့နာမည်ကြီးသရုပ်ဆောင်တွေပါပါနေတယ်လို့ NBC သတင်းဌာနကပြောပါရယ်ဘုံပါတဲ့ပါစယ်ထုတ်တွေပေးပို့ခဲ့သူတွေထဲမှာအရင်သမ္မတဘရက်အိုဘားမား2020ရွေးကောက်ပွဲမှာသမ္မတထရန့်ရဲ့ပြိုင်ဘက်ဖြစ်လာနိုင်တဲ့ဒုသမ္မတဂျိုးဘိုက်ဒန်2016သမ္မတရွေးကောက်ပွဲတွင်ကထရန့်ရဲ့ပြိုင်ဘက်ဖြစ်တဲ့ဒီမိုကရက်ပါတီကဟီလာရီကလင်တန်နဲ့အိုဘားမားအစိုးရအဖွဲ့တွင်ကဒီအစိုးရအဖွဲ့ဝင်တွေထဲမှာပါဝင်တဲ့မြို့သားလူမျိုးရေးအရာရှိတွေအဖြစ်တာဝန်ထမ်းဆောင်ခဲ့သူနှစ်ဦးလည်းပါဝင်ပါတယ်အသက်56နှစ်အရွယ်ဆေယော့ကိုမိုင်ယာမီကသူ့ကိုဖမ်းဆီးခဲ့တဲ့နေရာနဲ့တိတ်မိုးတဲ့နေရာမှာရှိတဲ့တရားရုံးမှာတနင်္လာနေ့ကပထမဆုံးအကြိမ်ဖြစ်ရုံးထုတ်ခဲ့ပါတယ်။အစိုးရရှိနေတွေကဆေယော့ကလူအတိုင်းဝိုင်းအတွက်အနည်းရရှိသူတဦးလို့ယုံကြည်ကြောင်းနဲ့သူ့ကိုအာမခံမပေးဘူး။တရားသူကြီးကိုပြောကြားခဲ့ကြပါတယ်။သူ့အမှုကိုတောက်ကြနေမှာနောက်တစ်ကြိမ်ယုံကြည်ထပ်ပေးခဲ့ပြီးတော့အဲ့ဒီမှာသူ့အမှုကိုနယူးယောက်ကိုလွှဲပြောင်းပေးတဲ့မတင်ကြားနာမှာဖြစ်ပါတယ်။ဆေယော့ကိုပြီးခဲ့တဲ့တောက်ကြနေ့ကသူ့နေအိမ်ဖြစ်အုံပြုနေတဲ့ဗန်ကားအဖြူနားမှာပဲလုံခြုံရေးအဖွဲ့ဝင်တွေကဖမ်းဆီးရမိခဲ့တာပါခင်ဗျာ
အင်ဒိုနီးရှားနိုင်ငံမြို့တော်ဂျကာတာကနေလိုင်းယွန်အဲလေချောင်းလိုင်းလေယာဉ်တစ်စင်းမိနစ်တနင်္လာနေ့မနက်အစောပိုင်းမှာပြန်တက်သွားပြီးတဲ့နောက်မိနစ်ပိုင်းအကြာမှာပင်လယ်ထဲပြက်ကျခဲ့တာမှာလိုက်ပါသွားသူအလုံးသေဆုံးပြီလို့ယုံကြည်ထားကြပြီး လိုက်ပါသွားတဲ့ခီးတဲ့နဲ့လေရင်အမှုထံ189ရောက်ရဲ့ရုပ်လောင်းတွေရရှိရေးရှာပွေကယ်ဆယ်ရေးလှုပ်သားတွေဒီကနေ့ဆက်ပြီးတော့ကြိုးစားနေကြပါတယ်။ဘသူတွေလဲဆိုတာကိုစစ်ဆေးဖို့ရုပ်လောင်းတွေထည့်ထားတဲ့အိတ်24လုံးကိုဈေးရုံကိုပို့ဆောင်ထားပြီးဖြစ်တယ်လို့လဲမနစ်တနင်္လာနေ့ညပိုင်းမှာတာဝန်ရှိသူတွေကပြောပါတယ်။ရန်နဲ့ချီတဲ့ပစ္စည်းတွေကိုလည်းလေရင်ပြက်ကျရာနေရာကနေပြန်ပြီးတော့ဆေးယူထားပါတယ်။အဲ့ဒီတဲမှာတော့စာအုပ်တွေ၊ပိုက်ဆံအိတ်တွေ၊လက်ကင်ဖုံးတွေနဲ့လေရင်ပြက်အပိုင်းစာတွေလည်းပါဝင်ပါတယ်။ခီးတွေတဲမှာတော့ကလေးငယ်တဦးနဲ့မွေးခင်းစာကလေးနှစ်ဦးတို့ပါပါတယ်။တန်တတ်ထုဒူဖော်ရေးအန်ခါဘီလီတွန်းဒေတာရဲ့မြို့တော်ကိုဥတီပြန်တန်းရာကနေပြက်ကျခဲ့ရတဲ့လိုင်ယွန်အဲလေချောင်းလေရင်အမှတ်စဉ် JT610 ရဲ့အပြည့်စီးတွေကိုရင်းငုံသမား40နဲ့ရှာဖွေနေပါတယ်။လေရင်ကတော့ဂျာဘားပင်လယ်ပြင်ရဲ့အနက်30ကနေ35ကီလိုမီတာလောက်မှ35မီတာလောက်မှရှိနေမယ်လို့ယုံကြည်ထားကြပါတယ်။လေရင်ပြက်မကျခင်လေးမှာလေရင်မှုကလေစိတ်မှပြန်ပြီးတော့ဆင်းသက်ဖို့ပြောဆိုခဲ့တယ်လို့လည်းအာနာပိုင်တွေကပြောပါတယ်။စီစားတက်တာပြီးအသုံးများတဲ့ Boeing 737 Max 8 လေရင်တစ်စင်းပထမဆုံးပြက်ကျတာလည်းဖြစ်ပါတယ်။ဒီလေရင်ကပြက်မကျခင်ညကပဲဘာလီကနေဂျကာတာကိုပြန်တက်နှာမှလည်းဤပညာပိုင်းဆိုင်ရာချွတ်ယွင်းမှုဖြစ်ခဲ့တဲ့အကြောင်းဒါပေမဲ့လည်းပြင်ဆင်ပြီးဖြစ်တဲ့အကြောင်းလိုင်ယွန်အဲအကြီးအကဲကသတင်းတောက်တွေကိုပြောပါတယ်။လေရင်ပြန်တန်းတဲ့တက်တန်းကလည်းနှစ်လပဲရှိပါသေးတယ်ရှင်
။ American Bianzu ကိုဥတည်လာနေတဲ့ Honduras နိုင်ငံကရွှေပြောင်းချစ်ချဝင်ရောက်လာသူတွေကို American Mexico နယ်စပ်မှာဟန်တားရမှာကူညီနိုင်ဖို့ American တပ်ဖွဲ့ဝင်9200ကိုပင်တကုံကဆီလွတ်ခဲ့ပါတယ်။နယ်စပ်လုံခြုံရေးဟာမြို့သားလုံခြုံရေးဖြစ်တယ်လို့ American မြောက်ပိုင်းကုတ်ကဲရေးဌာနအကြီးအကဲဗိုလ်ချုပ်ကြီး Terence O. Shocknessy ကသတင်းတော်တီကိုတနင်္လာနေ့မှာပြောကြားပါရဲအဲ့ဒီတပ်ဖွဲ့ဝင်9200ဟာနေဆက်မှာရောက်နေပြီးသားပြည်ရင်းကာကွယ်ရေးအရန်တပ်ဖွဲ့ဝင်2100လောက်နဲ့တွားရောက်ပူးပေါင်းအားဖြည့်မှာလို့လဲဆိုပါရဲအကောက်ခွန်နဲ့နေဆက်ကာကွယ်ရေးကော်မရှင်နာမင်းကြီး Kevin McElhinney ကအမေရိကန်ပြည်ထောင်စုကိုဥတည်လာနေတဲ့အမျိုးသားအမျိုးသမီးနဲ့ကလင်းငယ်တွေအပါအဝင်လူပေါင်း3500လောက်ဟာမက္ကဆီကိုမှာရောက်နေပြီဖြစ်ကြောင်းပြောပါရဲနောက်ထပ်လူပေါင်း3000လောက်ပါဝင်တဲ့ရွှေပြောင်းဝင်ရောက်လူသူတွေကလည်းမက္ကဆီကိုနဲ့ဂွာတီမာလာနေဆက်ကိုရောက်နေပြီးအဲ့ဒီအဖွဲ့နှစ်ဖွဲ့ပူးပေါင်းမှုရှိနေပါတယ်လူအုပ်စုတွေကတချို့ကတော့မက္ကဆီကိုရက်တပ်ဖွဲ့ကဟန်တားနေတဲ့ဂျာမာပဲမြစ်ကိုဖျက်ကူးပြီးတော့မက္ကဆီကိုနိုင်ငံထဲကိုဝင်ရောက်ခဲ့ပါတယ်ကော်မရှင်နာမင်းကြီးမက်အယ်လင်နန်ကအဲ့ဒီထက်ကအမေရိကန်ပြည်ထောင်စုကိုဝင်ရောက်လာနိုင်သူတွေကိုဖမ်းဆီးထိန်းသိမ်းသွားမှဖြစ်ပြီးတော့အမေရိကန်ဥပဒေအတိုင်းသူတို့ရဲ့ခလုံးကွေးအပေါ်စဉ်းစားမှဖြစ်တယ်လို့ပြောပါတယ်နေဆက်လုံခြုံရေးဆောင်ရွက်နေသူတွေအနေနဲ့လည်းဥပဒေအတိုင်းအလေးထားဆောင်ရွက်မှဖြစ်ပြီးတော့ဝင်ရောက်လာသူတွေကိုလူသားချင်းစာနာစွာဖေးမှဆက်ဆံမှဖြစ်တယ်လို့ဆိုပါတယ်ဒါပေမဲ့လည်းလူစုလိုက်ပြုံလိုက်အနေနဲ့ဝင်ရောက်နိုင်တဲ့အတွက်ဘယ်လိုအကျိုးရလဒ်မှရှိမှမဟုတ်တဲ့အပြင်ဒါဟာဘေးဒုက္ခများတဲ့တရားမဝင်လို့ရဖြစ်တယ်လို့သူကပြောပါတယ်ခင်ဗျာ
American တဲ့ညနေပဲမြန်မာဘာသာအစီအစဉ်တွေကိုညနေ6နာရီခွဲကနေညနေ9နာရီထိလိုင်းဒိုမီတာ70 kHz 10683ညလိုင်းဒိုမီတာ19 kHz 15565နဲ့လိုင်းဒိုမီတာ25 kHz 11965တို့ကနေထုံးလွှင့်ပေးနေပါတယ်ရှင
် VOA မြန်မာပိုင်းအစီအစဉ်ရဲ့အင်ကာနေ့ညနေခင်းသတင်းတွေကိုနားဆင်နေရတာဖြစ်ပါတယ်ရှင်မြန်မာဘက်ကနေဘင်္ဂလားဒေ့ရှ်ဘက်ကိုထွက်ပြေးတိမ်းရှောင်သွားသူတွေကပထမအတုံအနေနဲ့နိုဝင်ဘာလ15ရက်နေ့မှာဌာနေပြန်လာဖို့ရှိကြောင်းလူမှုဝန်ထမ်းကယ်ဆယ်ရေးနဲ့ပြည်လည်နေရာချထားရေးဝန်ကြီးဒေါက်တာဝင်းမြတ်အေးက VOA ကိုပြောပါတယ်ပထမအတုံအနေနဲ့လူဦးရေ 9,000 ကျော်ဌာနေပြန်လာမှာဖြစ်ပါတယ်ဒီလူတွေအတွက်မြန်မာဘက်မှာအဆင်နဲ့ရှိနေတယ်လို့လည်းဝန်ကြီးဒေါက်တာဝင်းမြတ်အေးကပြောပါတယ်တစ်ချိန်တည်းမှာပဲရိုဟင်ဂျာတွေဌာနေပြန်ရေးလုပ်ငန်းစဉ်နဲ့ပတ်သက်ပြီးမြန်မာနိုင်ငံခြားရေးဝန်ကြီးဌာနအမြဲတမ်းအတွင်းဝင်ဦးမြင့်သူနဲ့ဘင်္ဂလားဒေ့ရှ်နိုင်ငံခြားရေးဝန်ကြီးဌာနအတွင်းဝင်ဆာဟီဒူအယ်ဟာဂီရိုဒါကာမြို့တော်မှာတွေ့ဆုံဆွေးနွေးပါတယ်။ရိုဟင်ဂျာတွေဌာနပြန်ရေးမှာဘေးကင်းလုံခြုံမှုရှိရှိလူခုန်တိုက်ခါနဲ့အညီစာနာအလျောက်ဖြစ်ရမယ်လို့ကုလသမဂ္ဂဘက်ကပြောဆိုထားသလိုရိုဟင်ဂျာတွေဌာနပြန်နိုင်ရေးအတွက်မြန်မာဘက်မှာအဆင်နဲ့မရှိသေးဘူးလို့လည်းပြောဆိုကြပါတယ်။ဒါပေမဲ့လည်းဒီကနေ့ဒါကာမြို့တော်ကဆွေးနွေးပွဲမှာတော့ဘင်္ဂလားဒေ့ရှ်နဲ့မြန်မာနှစ်နိုင်ငံကြားဌာနေပြန်ရေးလုပ်ငန်းစဉ်ကိုတက်နိုင်သမျှအစောဆုံးစတင်နိုင်ဖို့နှစ်ဖက်တို့အခြေလေဆွေးနွေးနိုင်ခဲ့ကြတယ်လို့မြန်မာနိုင်ငံခြားဌာနအမြဲတမ်းအတွင်းဝင်ကပြောဆိုခဲ့ပါတယ်။မြန်မာနဲ့ဘင်္ဂလားဒေ့ရှ်နိုင်ငံကြားဌာနေပြန်ရေးလုပ်ငန်းစဉ်စတင်ဖို့ဒီနှစ်အစောပိုင်းမှာသတ်မှတ်ခဲ့သေးပေမဲ့လည်းမအောင်မြင်ခဲ့ပါဘူး။ မြန်မာဘက်ကတော့ရိုဟင်ဂျာဆိုတဲ့အတုံးနှုံးကိုလက်တင်မခံသလိုဌာနေပြန်လာမဲ့သူတွေကိုလည်းနိုင်ငံသားဖြစ်ရေးဥပဒေအတိုင်းပဲဆောင်ရွက်ရမယ်လို့ရည်ရည်ပြတ်ပြောဆိုထားပါတယ်ရှင်
ဘင်္ဂလားဒေ့ရှ်ဝန်ကြီးချုပ်ဟောင်းကာလီဒါဇီယာကိုအာဏာအလွဲသုံးစားမှုနဲ့ဘင်္ဂလားဒေ့ရှ်တရားရုံးကထောင်ဒဏ်10နှစ်ထိနှစ်ဆတိုးချမှတ်လိုက်တာကြောင့်လာမယ့်ဒီဇင်ဘာမှာကျင်းပမယ့်ထွေထွေရွေးကောက်ပွဲမှာသူ့အနေနဲ့ဝင်ရောက်ရှိပြန်ခွင့်ရှိတော့မှာမဟုတ်ဘူးလို့ရှေ့နေတွေကပြောပါတယ်ကာလီဒါရဲ့အတိုက်ခံ BNP ဘင်္ဂလားဒေ့ရှ်အမျိုးသားရေးပါတီကလည်းလွန်ခဲ့တဲ့ဖေဖော်ဝါရီလကသူ့ကိုထောင်ဒဏ်ချမှတ်ပြီးနောက်ပိုင်းဘလို့ဆက်ရက်တီသွားမလဲဆိုတာနဲ့ပတ်သက်ပြီးတော့ရှုပ်ထွေးမှုတွေရှိနေပါတယ်သူ့ဘော်ကူလိုထောင်ဒဏ်ချမှတ်လိုက်တာဟာအသက်83နှစ်အရွယ်ကာလီဒါနဲ့သူ့မိသားစုကိုနိုင်ငံရေးနဲ့ခက်ရှင်းရှင်းဖြစ်သွားအောင်ရည်ရွယ်ခဲ့တာပါအထက်တရားရုံးကဒီကနေ့ဆုံးဖြတ်ချက်ချပြီးမှအစိုးရရှေ့နေကာရှစ်အလမ်ခန်းကလာမယ့်ရွေးကောက်ပွဲမှာ BNP ပါတီအကြီးအကဲအနေနဲ့ဝင်ရောက်ရှင်ပြိုင်နေမှာမဟုတ်တော့ဘူးလို့သတင်းတောက်တွေကပြောပါတယ်စီဂျိုနဲ့အစိအောင်ယောဂါကြောင့်ဒီလအတွင်းဆေးရုံမှာကုသမှုခံယူနေတဲ့ကာလီဒါဟာတရားရုံးကိုလာရောက်နှံခြင်းမရှိသလိုသူ့ရဲ့ရှေ့နေလည်းမလာရောက်ခဲ့ပါဘူးဝန်ကြီးချုပ်ဟောင်းရဲ့ရှေ့နေစနူအဘီဒင်ကတော့ညီနိုင်တိုင်ပင်ပြီးတဲ့နောက်ဒီဆုံးဖြတ်ချက်နဲ့ပတ်သက်ပြီးတော့တုံ့ပြန်ပြောဆိုပါမယ်လို့ဆိုပါတယ်ဖေဖော်ဝါရီလတုန်းကကလီဒါသူသားနဲ့သူ့ယုံဖွဲ့ဝင်တချို့ကိုအမေရိကန်ဒေါ်လာ2သိန်းခွဲကျော်တန်ဖိုးနဲ့ညီတဲ့ဘင်္ဂလားဒေ့ရှ်တကာ23တန်းကိုခိုးယူမှုနဲ့ဆွဲချက်တင်ခဲ့တာပါကလီဒါဝန်ကြီးချုပ်တာဝန်ထမ်းဆောင်နေစဉ်2000ခုနှစ်ကနေ2006ခုနှစ်အတွင်းသူတီထောင်ထားတဲ့မိဘမဲ့ကလေးဆောင်ရှောက်ရေးရမုံငွေအတွက်နိုင်ငံရဲ့ချားကလှူဒါန်းငွေတွေကိုအလွဲသုံးစားလုပ်ခဲ့တာကြောင့်ပါခါလီဒါကတော့ဒီဆွဆဲချက်တွေကိုညှင်းဆို့ထားပါတယ်ခင်ဗျာ
တူရကီနိုင်ငံအစ္စတန်ဘူးမြို့ကဆော်ဒီကောင်စစ်ဝင်ရုံးထဲမှာသတင်းတောက်ဂျမဲခါရှိုဂီကိုတပ်ဖို့ဘသူကညွှန်ကြားခဲ့တယ်လေဆိုတာကိုဆော်ဒီအာရေဗျာဘက်ကထုတ်ပြန်ပေးဖို့တူရကီသမ္မတရစ်စစ်ထီယာအာရဝန်ကဒီကနေ့အင်္ဂါနေ့မှာတောင်းဆိုလိုက်ပါတယ်ခါရှိုဂီတပ်ဖြတ်ခံရမှုအပေါ်စုံစမ်းစစ်ဆေးမှုတွေအများဆုံးပြင်းမြအောင်လုပ်ဖို့လေတူရကီသမ္မတအာရဝန်ကလွှတ်တော်မှာသတင်းထောက်တွေကိုပြောဆိုသွားပါတယ်ရှင
်အင်္ဂါနေ့ညနေခင်းနောက်ဆုံးသတင်းတွေကိုမှသင်ကြီးထိုင်းနဲ့ကွန်အောင်တို့ကပြောပြပေးခဲ့တာပါ VOA ကနေအခုထုတ်လွှင့်ပေးနေတဲ့အစီအစဉ်တွေကို internet ဆာမျက်နှာ burmese.voanews.com မှာလွှင့်နေတဲ့အချိန်နဲ့တပြိုင်တည်းတိုက်ရိုက်နားဆင်နိုင်ပါတယ်အခုတော့သတင်းဆောင်မတွေကိုဆက်လိုက်တင်ပြသွားပါမယ်ဘင်္ဂလားဒေ့ရှ်နိုင်ငံမှာရောက်ရှိနေတဲ့ရိုဟင်ဂျာဒုက္ခသည်တွေနေရာပြောင်းရေးအစီအစဉ်တွေရှစ်လာတဲ့စတင်ဖို့မြန်မာနဲ့ဘင်္ဂလားဒေ့ရှ်နိုင်ငံကြားဒီကနေ့ပဲသဘောတူလိုက်ကြပါတယ်။မြန်မာအစိုးရကတော့ပြန်လည်လက်ခံရေးအစီအစဉ်ဖြစ်နေပြီလို့ဆိုပေမဲ့ဒုက္ခသည်တွေကြမှာတော့စိုးရိမ်မှုတွေလည်းရှိနေကြတာပါ။အဖြစ်အဆုံကိုတော့ဆက်သွယ်စုံစမ်းထားတဲ့မဆုမုံကပြောပြပေးမှာပါ
။ဘင်္ဂလားဒေ့ရှ်နိုင်ငံမှာရောက်နေတဲ့သိမ်းချီတဲ့ဒုက္ခသည်တွေကပထမတော့အဖြစ်နဲ့ရှစ်လလယ်မှာစတင်ပြီးတော့မြန်မာနိုင်ငံဘက်ကပြန်လည်လက်ခံသွားမယ့်အစီအစဉ်ကိုတော့မြန်မာနဲ့ဘင်္ဂလားဒေ့ရှ်အစိုးရတာဝန်ရှိသူတွေဒီကနေ့ပဲကြေညာလိုက်ကြတာပါဒုက္ခသည်တွေကိုနေရက်ပြန်ရေးအစီအစဉ်နေနိုဝင်ဘာလတည်းစတင်မယ့်အစီအစဉ်ကိုတော့ဒီကနေ့နိုင်ငံတာဝန်ရှိသူတွေဓာကာမြို့တော်မှာတွေ့ဆုံခဲ့ပြီးတဲ့နောက်ဘင်္ဂလားဒေ့ရှ်နိုင်ငံသားရေးဝန်ကြီးဌာနအတွင်းဝင်ရှာဟီဒင်ဟတ်ကအခုလိုပြောဆိုလိုက်တာပ
ါ We are looking forwardto start the repatriation by mid November
next month
mid November it is the first group
first phase we call it
ချင်းလာနိုဝင်ဘာလလယ်မှာစီစဉ်စဖို့ကျွန်တော်တို့ညွှန်လင့်ထားပါတယ်ဒါကပထမအတော့ပါနိုင်ငံပူးတွဲလုပ်ငန်းအဖွဲ့အနေနဲ့ Cox's Bazaar ကိုတွားရောက်ပြီးရိုဟင်ဂျာတွေနဲ့တွေ့ဆုံဖို့လည်းရှိနေပါတယ်အဲ့ဒီမှာတော့ရခိုင်ပြည်နယ်မြောက်ပိုင်းကနေထွက်ခွာလာတဲ့သူတွေဘေးကင်းလုံခြုံမှုရှိရှိနေရပြန်ကြဖို့လည်းတိုက်တွန်းသွားမှာပါ
ပထမဦးဆုံးအကြိမ်ဖြစ်တဲ့ဒုက္ခသည်9000ကျော်ကိုနိုဝင်ဘာလ15ရက်နေ့ကနေစတင်လက်ခံသွားမှာဖြစ်ကြောင်းလဲဒုက္ခသည်တွေပြန်လည်လက်ခံရေးအစီအစဉ်ဒီမှာဦးဆောင်နေသူတူဖြစ်တဲ့လူမှုဝန်ထမ်းကယ်ဆယ်ရေးနဲ့ပြန်လည်နေရာချထားရေးဝန်ကြီးဒေါက်တာဝင်းမြတ်အေးက VOA မြန်မာပိုင်းကိုအခုလိုပြောပါတယ
်။နိုဝင်ဘာ15ရက်နေ့စမယ်လို့ကြားပါတယ်။ကျွန်တော်တို့ရှိနေတဲ့ဟိုးလုံးကပြီးတာတဲ့7000နဲ့ဒိတ်ဆက်မဦးတွေတင်ရှိခဲ့တယ်။ရှိခဲ့တာကိုဒီကိစ္စနဲ့လိုက်တော့အဲ့ဒါကို verify လုပ်ပြီးတော့အဲ့ဒီအင်းကိုပြန်ပို့ပြီးအဲ့ဒီအရပြန်ပို့တယ်လို့ကျွန်တော်တို့ယူထားတယ်ပေါ့နော်။ဆားရခါကျတော့ဒါစမှုကိုအရှင်းရှင်းလားလို့နေတော့ပြည်ရဖြစ်နေတယ်လို့ကျွန်တော်ပြောနေကြတာလေ။အဲ့ဒီအရှင်းရှင်းဖြစ်ပါလိမ့်မယ်။
အခြေတော်ကြကြက်ကြနေခဲ့ပြီးနေရပြည်ရသဘောတူညီချက်ရရှိသွားခဲ့ပေမဲ့လို့ဒုက္ခသည်တွေကြားမှာတော့စိုးရိမ်မှုတွေကရှိနေစေဖြစ်ပါတယ်ဒီအတွက်လည်းမြမကိုယ်စလဲတွေမနှက်ဖြန်ဒုက္ခသည်တွေကိုတွားရောက်တွေ့ဆုံရမှာတော့ဒုက္ခသည်တွေဘက်ကစိုးရိမ်မှုတွေနဲ့လိုလားချက်တွေကိုတင်ပြဖို့စီစဉ်ထားကြောင်းလဲဘင်္ဂလားဒေ့ရှ်နိုင်ငံ Cox's Bazaar အနီးဘာလူခါလီဒုက္ခသည်စခန်းနေရိုဟေဂျာဒုက္ခသည်တဦးဖြစ်တဲ့ဦးဤဆလန်ကပြောပါတယ်
မနက်ပြန်လူကြီးတွေနဲ့ကျွန်တော်မြမကလာလူကြီးတွေရောက်လာနေစီကိုရိုနာပိုးဆုံးတဲ့အချိန်မှာဒီကြမ်းမှာရှာလာတယ်ကျွန်တော်ကဒီမှာစစ်ဆောင်နေကြပါတယ်ဒီ ကျွန်တော်အပြေးရတဲ့ကျွန်တော်နိုင်ငံသားဒင်းတော်အပေါ်ရပြောရရှိရေးငါဘေးကင်းလုံချုံရတဲ့ကုလသမဂ္ဂအဲလုံချုံရဲ့အစီအမံကြီးကျွန်တော်နိုင်ငံကြီးကိုပြန်လာရေးအမူလကျောင်းလာကျွန်တော်ကျန်လေးနေတိုင်းကျွန်တော်ပိုင်ဆိုင်တဲ့ဥစ္စာကိုတမြက်ကျန်လေးရရှိရေးဆက်ကြည့်ရင်တော့ကျွန်တော်အဲ့လိုထူထားတဲ့အချက်အလက်တွေရှိပါတယ်အဲတောင်းစီကြတိုင်းမမအစီအပကလက်ခံဆောင်ရမယ်ရှင်ကျွန်တော်ကတော့ဘောအစီအမပါအတူတူသူကဒီအချက်အလက်ကိုလက်မခံမှုရှိရင်ကျွန်တော်ကတော့ဘောအစီအမရှိပါဦးခင်ဗျာ
ကုလသမဂ္ဂပါဝင်တကယ်တကအတိုင်းဝိုင်းကလည်းဒုက္ခသည်တွေအနေနဲ့ကိုယ်သဘောဆန္ဒနဲ့နေရရင်ကိုဂုဏ်သိက္ခာရှိရှိလုံလုံခြုံခြုံပြန်နိုင်ဖို့အရေးကြီးကြောင်းပြောဆိုထားကြတာပါမြမအစိုးရရဲ့လူမှုဝန်ထမ်းကယ်ဆယ်ရေးနဲ့ပြည်လဲနေရာချထားရေးဝန်ကြီးဒေါက်တာဝင်းမြတ်အေးကတော့ဒုက္ခသည်တွေနေရရင်ကိုပြန်နိုင်ရေးမြမနိုင်ငံဘက်ကအားလုံးကိုစီစဉ်ထားပြီးဖြစ်တယ်လို့ပြောပါရတယ်ကျွန်တ
ော်ရုပ်သက်ပုံစံကကျွန်တော်နိုင်ငံတော်ဒီစာပြေတိုင်းကိုတွန်းနေတာနိုင်ငံတော်ဒီစာပြေတိုင်းကတော့ပြောထားတဲ့ထိုင်ပြည်စခန်းတစ်ခုနဲ့ဆိုင်ကန်တစ်ခုပြီးရတယ်ကျွန်တော်တို့ကလေအဲ့လက်ထိုင်ကြီးကတော့ဒီနေ့အချိန်မကြီးပါအခုမှအချိန်တောင်းပြီးလဲဒက်ကတ်တစ်ခုရှိတယ်လာဖို့ပါအဲ့တော့ဒီဟာပြီးလို့ရှိရင်ဒီ US piece of their origin is very big out သူရဲ့ဒီလေးနေရာနဲ့ဒီကြောင့်နေရာမှာကျွန်တော်တို့ကလေဒီ township နဲ့ village နဲ့လေ့လာရရှိတယ်အဲ့တော့အဲ့ဒီအချိန်ကိုကျွန်တော်စီစဉ်ထားရရှိတယ်သူတို့လုပ်တဲ့အစီအစဉ်တိုင်းတွားရင်လည်းအဆင်ပြေတယ်အဲ့ဒါတော့ catch for what လို့ကဒီလိုလိုအားကလည်းရတယ်သူ့အစီအစဉ်6ခုတည်းတည်းလည်းပုံပြရဲဓာတ်ရီပုံရမှာခင်ဗျာနောက်ပြီးတော့ဝန်တိုင်းရင်းချက်ချင်းကြားတော့နေတိုင်းတွားလာအကုန်လုံးကတော့ဒါကကူရအပြည့်အစုံကြီးကဒေသကြီးဝင်တဲ့ဖြစ်မှာထည့်ပြီးတော့ဒီကြီးလည်းအကုန်ရှင်းပြီးတော့ဒါရီလည်းရှင်းရှင်းပြီးတော့အကုန်လုံးဒါရီအဆင်ပြေနေတယ်
ရခိုင်ပြောက်ပိုင်းမှာပြီးခဲ့တဲ့ဩဂုတ်လကုန်တဲ့လုံခြုံရေးကင်းစခန်းတွေကိုစီးနေတိုက်ခိုက်ခဲ့တဲ့ ARSA အစိုးရအုပ်စုကိုမြန်မာလုံခြုံရေးတပ်ဖွဲ့တွေကလိုက်လံရှေ့လျာကနေရိုဟင်ဂျာတွေပေါ်လူခွေချိုးဖောက်မှုတွေဆူဆူဝါးဝါးကျူးလွန်ခဲ့ကြောင်းကုလသမဂ္ဂပါဝင်တကယ်တကာအတိုင်းဝိုက်ကဆွဆွဲထားကြပြီးတော့တိတ်ချီတဲ့ဒုက္ခသည်တွေအများဆုံးနေရပြန်တိုင်အောင်စီစဉ်ဖို့ကိုလည်းတိုက်တွန်းနေကြတာပါမြန်မာအစိုးရဘက်ကတော့ရိုဟင်ဂျာဆိုတဲ့အမည်ကိုတရားဝင်အသိမှတ်ပြုလက်မခံထားပေမဲ့လို့ဒုက္ခသည်တွေကိုပြန်လည်လက်ခံဖို့အသိရှိနေကြောင်းလည်းပြောဆိုထားတာဖြစ်ပါတယ်ရှင
်မဆူမွန်တင်ပြတော့တာပါ VOA မြန်မာပိုင်းအစီအစဉ်ကိုလိုင်းတိုမီတာ71.25ရိုးကနေဆက်ပြီးတော့ထုတ်လွှင့်နေပါတယ်အခုတော့တရုတ်မြန်မာနယ်စပ်ကကုန်းသွယ်ရေးသတင်းဖက်ဆက်ရအောင်ပါတရုတ်မြန်မာနယ်စပ်မှာမြန်မာဘက်ကလက်ရထွက်ကုန်တချို့ကိုတရုတ်နိုင်ငံဘက်ကတရားဝင်တင်သွင်းခွင့်မပြုတာကြောင့်လက်ရထွက်ကုန်တင်ဖို့ရောင်းချသူတွေအခက်တွေ့နေပြီးကုန်တင်ပို့တာတွေရပ်တန့်တလို့ဖြစ်နေပါတယ်အခက်အခဲတွေ့နေတဲ့မူဆယ်မျိုးကကုန်တွေတွေကတီလက်ရထွက်ကုန်တွေကိုတရားဝင်တင်ဖို့ခွင့်ရရှိအောင်မြန်မာအစိုးရဘက်ကညှိနှိုင်းဆောင်ရွက်နိုင်ဖို့ကိုလိုလားနေကြပါတယ်ဒီသတင်းကိုတော့ VOA မြန်မာပိုင်းရဲ့သတင်းထောက်ကိုမိုဇော်ကတင်ပြထားပါတယ်ရှင်
ဟုတ်ကဲ့တရုတ်နိုင်ငံဘက်ကိုတင်သွင်းခွင့်မရတဲ့လေယာထွက်ကုန်တွေကတော့အဓိကစံပြောင်းတဲ့တကြာစရာတွေဖြစ်ပြီးဒီလိုတင်ပို့ခွင့်မရတာဟာလမ်းနဲ့ချီကြာမြင့်နေတာကြောင့်လေယာထွက်ကုန်ပစ္စည်းတင်ပို့တာတွေဟာရတန်းတလောက်ဖြစ်နေတာပါလက်ရှိကြုံတွေ့နေရတဲ့အခက်အခဲကိုမူဆယ်မျိုးကစံကုန်တွေတဦးကအခုလိုပြောပါတယ
်ရောင်းဝယ်ရအေးရမို့ရောင်းဝယ်ဖြစ်လို့ဖြစ်တာဟိုဘက်ကိုလည်းသွားလို့မရဘူးဘာမှသွားမရဘူးနလားလို့ရှိပြီဗျာအဲ့ဒါကို3ရက်လောက်ဖွင့်လိုက်5ရက်လောက်ဖွင့်လိုက်အဲ့လိုကြည့်ရတာသူ့ရဲ့အဓိကကန့်တက်ကုန်တွေတော့မရတယ်လိုင်စင်ရှိရတာရတော့ရတာလိုင်စင်မရှိရတာတော့မရဘူးရင်းတော့လည်းနားလည်းမူလည်းတော့နေတာပဲလေအဲ့လိုနဲ့သူ့ဘက်ကအဖန်စီးတွေများတယ်ဖန်စီးများတော့ကိုတော့လို့မရတော့ကိုတော့လို့မရတော့ငွေကျက်တယ်ပေါ့ကွာသားဖို့ကိုယ်တော်နေသူ့လောင်းလောင်းနေကျက်သွားတယ်ပေါ့ကိုယ်တော်နေအကုန်ပြည့်သွားပြီပေါ့ပြည့်သွားပြီးတော့အောက်ကကုန်တက်ကုန်ရှိရပါဘူးကုန်တက်တော့နေရတာပါလေ
ကန်တက်ကုန်တွေတင်သွင်းတာကိုတရုတ်အစိုးရဘက်ကတင်းတင်းကြပ်ကြပ်စစ်ဆေးဆောင်ရွက်လာတာကြောင့်အခုရက်ပိုင်းတွေအတွင်းမှာရောင်းဝယ်တွေကျဆင်းလာတာဖြစ်ကြောင်းအခြားမူဆယ်မျိုးကန်ကုန်တယ်တဦးကပြောပါတယ
်ပြုတ်ဘက်ကတော့တန်တို့တကြားတို့ဟိုပြောင်းလို့ကတော့နည်းနည်းလေးအဝေးအေးနေတယ်ပေါ့ဗျာအဲအဲ့ဒါတွေလည်းဒီဘက်ကကျတော့ကျွန်တော်ဘက်ကတော့တရားဝင်လိုက်စင်နေသွားတာပေါ့ဗျာဒီဘက်ကကျတော့လည်းတရားဝင်ပုံစံမျိုးဖြစ်နေတာကိုအော်သူတို့ဘက်မှာလည်းဟိုစီမံချက်ကာလတွေပါရှိတဲ့ခါကျတော့လည်းပုံတွေမဝေရဲကြဘူးမပြုတ်ရဲကြဘူးပေါ့ဗျာအဲ့လိုမျိုးလေးတွေပါဟုတ်အဲအခုသူတို့အဲ့ဘဟုအဖွဲ့ဆိုပြီးတော့တစ်ဖွဲ့ရောက်နေတယ်ပြောတယ်အဲ့အဖွဲ့ကလည်းညက်မှတ်နေတယ်ပေါ့နော်အဲ့လိုမျိုးတွေဖြစ်နေတယ်ဟုတ
်လေယာထွက်ကုန်ပစ္စည်းတွေတင်ပို့လို့မရတာကြောင့်ကုန်စည်တယူပို့ဆောင်ရေးလုပ်ငန်းကိုပါထိခိုက်လာကြောင်းလည်းဒေသခံကုန်တယ်တွေကပြောပါတယ်ဒီခက်ခဲတွေပြည်လည်စေဖို့အတွက်အစိုးရအချင်းညှိနှိုင်းဆောင်ရွက်တင်ကြောင်းလဲမူဆယ်မျိုးကံကုံတယ်ကတုံးသက်ပြောဆိုပါတယ်
။ဒါတွေကတော့နိုင်ငံတော်အဆင့်ကိုဟိုဘက်နိုင်ငံအကြီးကြီးတွေနဲ့ဒီဘက်နိုင်ငံအကြီးကြီးတွေဟိုဒါတွေ့ဆုံဆွေးနွေးပြီးတော့မှပဲချေချင်းမှနည်းပြည်လည်မဲ့အနေထားတွေပေါ့ဗျာအဲ့လိုမျိုးလေးတွေပေါ့ဟုတ်
ဒီနေ့မလာလောက်ကလည်းရာနဲ့ချီတဲ့မြန်မာနိုင်ငံကကုန်သည်ကြီးတွေရဲ့တရုတ်ပန်စင်းတွေကိုတရုတ်အာဏာပိုင်တွေကပိတ်ပင်တာတွေရှိခဲ့ပါတယ်။ဒီလိုပိတ်ပင်တာကိုမူဆယ်ကုန်သည်ကြီးများအသင်းကစီးပွားရေးနဲ့ကုသရေးဝန်ကြီးဝင်ကြီးဌာနကိုအတိအပြေးကြောင်းကြားခဲ့တဲ့နောက်နှစ်ဖက်အစိုးရကြားညှိနှိုင်းပြီးပြေလည်အောင်ဆောင်ရွက်ခဲ့တာတွေရှိခဲ့ပူပါတယ်။မြန်မာအစိုးရကတရုတ်နိုင်ငံဘက်ကိုလေယာထွက်ကုန်တွေကိုတရားဝင်တင်ပို့နိုင်ရေးအတွက်စာချုပ်ချုပ်ဆိုနိုင်ဖို့နဲ့စီးပွားရေးဇုံတစ်ခုတည်ထောင်ဖို့အတွက်ဒီနှစ်နှစ်လယ်ပိုင်းလောက်ကလေးကဆောင်ရွက်တာတွေရှိခဲ့ပါတယ
်။ရရှိမြန်ပြ။မြန်မာနိုင်ငံရဲ့ထွေထွေကြားဖြတ်ရွေးကောက်ပွဲတွေကိုအခုလာမယ့်နိုဝင်ဘာလ3ရက်နေ့မှာပြုလုပ်မှာပါ။ဒီမိုကရေစီနီးကျရွေးကောက်ပွဲတွေရဲ့အင်ကာရက်နဲ့ညီတဲ့ရွေးကောက်ပွဲအခင်းကျင်းရှိရလားလွတ်လပ်မျှတတဲ့ရွေးကောက်ပွဲတရားဖြစ်ဖို့အလားအလာကောင်းရှိပါလားလာမယ့်နိုဝင်ဘာလ3ရက်နေ့ရွေးကောက်ပွဲအတွက်ပြင်ဆင်မှုတွေရွေးကောက်ပွဲမတိုင်ခင်အခင်းကျင်းအနေအထားတွေကိုအခုလာမယ့်အင်ကာနေ့ညဒိုင်းလီလိုက်အစီအစဉ်မှာဆွေးနွေးသွားဖို့ရှိပါတယ်ပါဝင်ဆွေးနွေးမြင်းများလူတွေတို့ရှင်တွေအနေနဲ့ကိုယ့်ရဲ့တယ်လီဖုန်းနံပါတ်တွေကို VOA မြန်မာပိုင်းကိုကြိုတင်ပေးပို့ထားမယ်ဆိုရင်ဒိုင်းလီလိုက်အစီအစဉ်လွှင့်ထုတ်တဲ့အချိန်မှာခေါ်ယူမှာဖြစ်ပါတယ်ဒါမှမဟုတ်ကိုမေးလို့တဲ့မိကွန်ကိုယ့်ရဲ့အမြင်ယူဆတွေကိုစာနဲ့ဖြစ်စီအတန်ဖိုင်နဲ့ဖြစ်စီ VOA မြန်မာပိုင်းထံကိုကြိုတင်ပေးပို့ထားလို့လည်းရပါတယ်။ VOA မြန်မာပိုင်းရဲ့ဖုန်းနံပါတ်က12323822554ဖြစ်ပြီးတော့အီးမေးလ်လိပ်စာက burmese@voanews.com ဖြစ်ပါတယ်။ပါဝင်ဆွေးနွေးမြင်းများကြားမယ်သွားရှင်တို့ကိုကျေးဇူးပါတယ်။
VOA American အသံရဲ့ဒိုင်းလေးလိုင်းအစီအစဉ်ကိုအင်ကာနဲ့စနေညပိုင်းအစီအစဉ်တွေမှာတစ်ပတ်ကို2ချိန်ထုတ်လွှင့်ပေးနေကြဖြစ်ပါတယ်။ဒီကနေ့ညဒိုင်းလေးလိုင်းအစီအစဉ်မှာပါဝင်ဆွေးနွေးကြဖို့ထပ်ပြီးတော့ဖိတ်ခေါ်ပါရစေ။အခုတော့ American နိုင်ငံမှာမြန်မာသင်္ဘောသားတဦးပြုတ်ကျပျောက်ဆုံးတဲ့သတင်းပဲဆက်ရအောင်ပါ။ American ပြည်ထောင်စု New York မြို့ကုန်တင်သင်္ဘောကြီးတွေဝင်ထွက်သွားလာတဲ့ Ambrose Channel မှာအောက်တိုဘာလ29ရက်နေ့ကကုန်တင်တစ်သားအတင်းတင်မောကြီးပေါ်ကပြုတ်ကျပြီးတော့မြန်မာတင်မောရာတူပျောက်ဆုံးခဲ့ပါတယ်။ပေါ်တူဂီအလန်တင် Northern Jaguar ကုန်တစ်တာတင်မောပေါ်ကပြုတ်ကျပျောက်ဆုံးခဲ့တာဖြစ်ပြီးတင်မောရာအတွက်ရတင်ရထိုက်တဲ့နှစ်နာချီတွေရဖို့ကြိုးစားသွားမယ်အကြောင်းသက်ဆိုင်ရာကုမ္ပဏီတာဝန်ရှိသူကပြောပါတယ်။ကိုသိန်းထိုက်ဦးကရန်ကုန်ကနေသတင်းပေးပို့ထားပါတယ်ရှင်
။ပေါ်တူဂီအလန်တင် Northern Jaguar ကုန်တင်တင်မောပေါ်ကရေထဲပြုတ်ကျပြီးပျောက်ဆုံးသွားတဲ့မြန်မာတင်မောသားကိုအမေရိကန်ကမ်းခြေဆောင်တပ်ဖွဲ့ကကြိုးစားရှာဖွေခဲ့ပြီးမြဲအခုတော့ရှာဖွေလုပ်ငန်းတွေရပ်ဆိုင်းလိုက်ပြီလို့ပို့တက္ကနော်လော်ဂျီသတင်းမှာဖော်ပြပါတယ်စင်ကာပူနိုင်ငံကနေထွက်လာတဲ့ကုန်တင်သင်္ဘောဟာအမေရိကန်ပြည်ထောင်စုကိုသင်္ဘောဆိုက်ခဲ့တဲ့အချိန်အော်တိုဝါလာ28ရက်နေ့ကရေချောင်းပြဖို့လေကားတကားအဖွဲ့လှိုင်းရိုက်ပြီးတော့တကားတွေကိုရေဝင်ခဲ့တာကြောင့်မြန်မာသင်္ဘောသားတူဖြစ်တဲ့ကိုကျော်မင်းထွန်းရေထဲပြုတ်ကျပျောက်ဆုံးခဲ့တာပါ Northern Jaguar ကုန်တင်သင်္ဘောလိုင်းနဲ့ဆက်သွယ်လုပ်ငန်းလုပ်နေတဲ့မြန်မာနိုင်ငံက Unity Marine Company ကတာဝန်ရှိသူတူဖြစ်တဲ့ဥကြော်ကြော်ဦးက VOA ကိုခုလိုပြောပါလေ
။သူတို့သွားတဲ့အခါမှာရာသီဥတုကလည်းနည်းနည်းဆိုးတယ်ကွာ။အဲ့မှာ line သူတို့ဖွင့်တဲ့အချိန်မှာပေါ့နော်အဖွင့်မှာတော့နော် line ရိုက်သွားတော့အဲ့မှာသူတို့ line အလုံးလိုက်ဝင်လာပေါ့ဗျာ။လဲတာချတဲ့နေရာပေါ့။ရေချောင်းများတက်မဲ့နေရာပေါ့နော်။အဲ့အဲ့နေရာလေးက line ရေဝင်ပြီးတော့သူတို့အဲ့တရားဝါပြုတ်ကြသွားတယ်ကွာ။ domain ထုတ်ဆိုတဲ့ OS လေးရပေါ့နော်။သူကရေလဲပါသွားတာပေါ့နော်။ပြီးတော့အဲ့မှာပိုဆင်ရတော့ခြေတော့ကျိုးပြီးတော့သူအပေါ်မှာတင်ကြံခဲ့တာပေါ့ဗျာ
ကုန်တင်သင်္ဘောဆိုက်ကတ်ချိန်မှာလိုင်းတွေကလည်းပေ20လောက်အထိပြင်းနေသလိုလေးတိုက်နှုန်းတနာရီမိုင်40နီးပါးတက်ခတ်ခဲ့တယ်လို့သတင်းတွေမှာဖော်ပြပါတယ်သင်္ဘောလေကားတကားထဲမှာ OS င်သင်္ဘောသားကိုကျော်မင်းထွန်းနဲ့အတူဘောဆန်စင်ကိုမိုးလွင်တို့ရှိနေခဲ့ပြီးကိုမိုးလွင်ကတော့ခြေတော့ကျိုးသွားခဲ့တယ်လို့ဦးကျော်ကျော်ဦးကပြောပါတယ်အမေရိကန်ကမ်းခြေဆောင်တပ်ကလည်းအကြောင်းကြားပြီးရှာဖွေဖို့အကူအညီတောင်းခဲ့ပါတယ်ခြေထပြုတ်ကျပျောက်ဆုံးသွားတဲ့ကိုကျော်မင်းထွန်းအတွက်ထိုက်တဲ့နင်းနာခြေတွေရဖို့ကုမ္ပဏီအနေနဲ့စူးစမ်းပေးနေတယ်လို့လည်းဦးကျော်ကျော်ဦးကပြောပါတယ
်ဒီတင်မောလိုင်းနဲ့ဆုံးတဲ့လူတွေကတော့အများကြီးရှိတာပေါ့ဗျာဟိုသူအရှိမလဲဟိုလိုအပေါ်ကနေပြုတ်ကြပြီးဆုံးတာလို့ရေတဲ့ပြုတ်ကြပြီးဆုံးတာလို့အများကြီးပဲကျွန်တော်စီမှာရှိခဲ့ဘူးတယ်ဆုံးတဲ့ဆုံးတဲ့လဲကိစ္စဝိစားအားလုံးပြည့်တဲ့အချိန်မှာ insurance ဆိုတာရှိတယ်လေကျွန်တော် insurance department ကနေပြီးတော့သူတို့အကုန်လုံးဒီမိသားစုတို့သူတို့ချုပ်ထားတဲ့စာချုပ်အတိုင်းပေါ့နော်အဲဒီအတိုင်းကိုအကုန်လုံးကျွန်တော်တို့ကုမ္ပဏီကနေပြီးတော့လိုက်လာပြီးတော့ဆောင်ရွက်ပေးတယ်ဒါကတော့ဖြစ်တဲ့လူတိုင်းပါနော
်မြန်မာနိုင်ငံပင်လယ်ပြင်များတမက်ကများအဖွဲ့ချုပ်တွေးရင်မူဦးတက်နိုင်ကတော့ပြည်ပသင်္ဘောလိုင်းတွေမှာလှုပ်လို့ရင်ပင်လယ်ပြင်မှာမတော်တဆထိခိုက်တရန်ရခဲ့တဲ့မြန်မာသင်္ဘောသားတွေထိုက်တဲ့နဲ့ရောကြီးရအောင်ကူညီဆောင်ရွက်ရမှာကုမ္ပဏီအပေါ်မူတည်ပြီးတစ်ခါတစ်ခါတယောက်နဲ့တယောက်မတူတဲ့အကြောင်း VOE ကိုရှင်းပြပါတယ်
ကျွန်တော်သင်္ဘောသားတွေအဲဒီနိုင်ငံခြားထွက်လို့ရှိရင်ကျွန်တော်မြန်မာအာမခံပါလေ issue ဆိုတာလေအဲ့ဒါ5,000တွင်းရတယ်မြန်မာကျပ်5,000ပါအဲ့အဲ့ဒီဟာကအရင်တော့အဲ့ဒီကောင်က policy တည်းအနေနဲ့မဖြစ်မနေတွင်းရတယ်တ တင်မောသားတွေထွက်လို့ရှိရင်အဲ့ဒီ issue ကတွန်းသွားရတယ်အခုကျတော့တင်မောသားတွေကတောင်းဆိုလာတဲ့ခါကျတော့သူကတချို့တင်မောသားတွေကလည်းအလို့ရှုပ်တဲ့ဘာညာပေါ်လို့တောင်းဆိုလာတဲ့ခါကျတော့ဒီရေချောင်းဝိသီဌာနကနေပြီးတော့မှဒီဟာကိုတင်မောသားရဲ့ဆန္ဒပဲသူ့ရဲ့လွတ်လပ်ခွင့်ပဲဆိုပြီးတော့ဖြေလျှော့လိုက်တာပေါ့နော်ဖြေလျှော့လိုက်တော့တင်သွားတဲ့တင်မောသားဆိုလို့ရှိရင်တော့အဲ့ဒီ issuance ကသူကဒေသဘက်ကိုသူရမယ်တောင်းဆိုတဲ့နေရာမှာတစ်ချက်ကဘာရှိလဲဆိုတော့သူရဲ့ contract ရတောင်းဆိုတာရှိတယ်အဲ့လို့ရှိရင်တော့ဒီမှာသဘောတူညီချက်အရာသူကွဲပြားတာလို့ရှိတယ်။ဒါပေမဲ့ international စံတက်မှတ်ချက်ကတော့ရှိပြီလားဗျ။တချို့လည်းဟိုရရရှိတယ်။တချို့ကလည်းကုမ္ပဏီကညှစ်ထားတဲ့အတွက်ကြောင့်မလို့ကျွန်တော်တို့ကတက်ဆိုင်ရာအဲ့နိုင်ငံမှာရှိတဲ့ကျွန်တော်တို့ရဲ့လူ့မအဖွဲ့အစည်းတွေကတစ်ဆင့်ပေါ့နော်။ကျွန်တော်တို့ဖိအားပေးတောက်ဆိုတာရှိတယ်။ပြီးတော့အဲ့မှာရှိတဲ့လူ့မအဖွဲ့အစည်းတွေကျွန်တော်တို့ရဲ့မိဖက်အဖွဲ့အစည်းတွေရှိတယ်။အဲ့ဒီမိဖက်အဖွဲ့အစည်းကနေဖိအားပေးပြီးတော့ကုမ္ပဏီကိုဖိအားပေးတောက်ဆိုတာရှိတယ်။သူတို့ရဲ့နိုင်ငံရဲ့ law ဥပဒေတွေကတောက်ဆိုတာရှိတယ်။
အခုမြန်မာတင်မောသားဒီပြုတ်ကြပြောင်းဆုံးသွားခဲ့တဲ့ Northern Jaguar ကုန်တင်တင်မောဟာအမေရိကန်ပြည်ထောင်စုနဲ့အာရှနိုင်ငံတွေကိုကုန်တွေတင်ဖို့သွားလာနေတဲ့တင်မောဖြစ်ပါတယ်စင်ကာပူနိုင်ငံကနေနယူးယောက်စိတ်ကမ်းကိုကပ်ပြီးရင်အမေရိကန်ပြည်ထောင်စုတောင်ကာရိုလိုင်းနာပြည်နယ် Charleston စိတ်ကမ်းကိုကီးဆက်မှာဖြစ်ပါတယ်2009ခုနှစ်ကတည်ဆောက်ခဲ့တဲ့တင်မောဖြစ်ပြီးအလျား333.6 meter နဲ့အနံ့44.3 meter ကျယ်ဝန်းတဲ့ကုန်တင်တင်မောကြီးဖြစ်တဲ့အကြောင်းကုန်တင်တင်မောတွေနဲ့သက်ဆိုင်တဲ့ရေချောင်းဆိုင်ရာအချက်အလက်ထုတ်ပြန်ချက်တွေမှာဟုတ်ပြထားပါတယ်ခင်ဗျာ
ကိုသိန်းထိုင်ဦးတင်ပြတော်ရပါရှင် VOA မြန်မာပိုင်းအစီအစဉ်ကိုဆက်လက်ထုတ်လွှင့်နေပါတယ် VOA ကထုတ်လွှင့်ပေးနေတဲ့နေစဉ် TV သတင်းလောအစီအစဉ်တွေကိုအခုထုတ်လွှင့်ပေးနေတဲ့ညနေပိုင်းရေဒီယိုအစီအစဉ် PP ချင်း9နိုင်မှာ Asia Set 7 Juru ကနေဖန်ယူကြည့်ရှုနိုင်ပါတယ်ဒါရင်မကတရရဲ့ထုတ်လွှင့်ချိန်နဲ့တပြေးညီ VOA ရဲ့အင်တာနက်ဆာမျက်နှာဖြစ်တဲ့ burmese.voanews.com မှာကြည့်ရှုနိုင်တယ်လို့ VOA ရဲ့ YouTube Twitter နဲ့ Facebook တို့ကနေပြီးတော့လည်းကြည့်ရှုနိုင်ကြပါတယ်ရှင်ခရော့ချန်ရှိနေတဲ့အချိန်အတွင်းနောက်ဆုံးရသတင်းအချင်းချုပ်ကိုမှတင်ငင်ထိုက်ကပြောပြပေးပါဦ
း။အမေရိကန်ပြည်ထောင်စုပင်ဆယ်ဗေးနီးယားပြည်နယ်ပစ်ဖတ်မြို့မှာပြီးခဲ့တဲ့သတင်းပတ်ကဂျူးဖျားကြောင့်အတွင်ပြစ်ခတ်ခံရမှုအတွင်သေဆုံးရတဲ့သေဆုံးသွားသူ12ဦးရဲ့မိသားစုဝင်တွေကိုအလေးထားမှုကိုပြသတဲ့အနေနဲ့သမ္မတဒေါ်နယ်ထရန့်နဲ့ဇနီးမလန်နီယာတို့ဒီကနေ့အင်ကာနေမှာပစ်ဖတ်မြို့ကိုတွားရောက်မှာဖြစ်ပါတယ်။ဒါပေမဲ့လည်းဂျူးကောင်းဆောင်တချို့တို့ကတော့သမ္မတအနေနဲ့လူပြူလူမျိုးရေးဝါဒီတွေကိုပြစ်တင်ရှုတ်ချတာအရင်လုပ်ဖို့တောင်းဆိုထားကြပါတယ်။အမေရိကန်သမ္မတဒေါ်နယ်ထရန့်ကိုဝေဖန်သူတွေထံဖောက်ခွဲရေးပစ္စည်းတွေပါတဲ့ပါဆယ်ထုတ်အနည်းဆုံး73ခုပေးပို့ခဲ့တယ်လို့စွပ်စွဲခံထားတဲ့စီဇာဆီရော့စီမှာနောက်ထပ်ပေးပို့နိုင်ခြေရှိတဲ့လူနာမည်တွေပါတဲ့အဆင့်တစ်ခုရှိနေတယ်လို့တာဝန်ခံအရာရှိတွေကမနေ့တင်းနှင်းလာနေတုန်းကပြောပါတယ်ပြီးခဲ့တဲ့သတင်းပတ်တဲ့သူ့ကိုဖမ်းဆီးမိချိန်မှာသူ့ရဲ့စည်ရင်တဲမှာပါသူရီစီကိုပါဆယ်ထုတ်တွေဆက်ပြီးပို့ဖို့လုပ်နေမယ်လို့အာဏာပိုင်တို့ကယုံကြည်ထားကြပါတယ်အင်ဒိုနီးရှားနိုင်ငံမြို့တော်ဂျာကာတာကနေလမ်းရုံးအဲ၄ချောင်းလိုင်းလေရင်တစ်စင်းမနေ့တင်းနှင်းလာနေမနေ့အစောပိုင်းမှာပြန်တက်သွားပြီးတဲ့နောက်မိနစ်ပိုင်းအကြာပင်လယ်ထဲပြစ်ချခဲ့တာမှာလိုက်ပါသွားသူအလုံးသေဆုံးသွားပြီလို့ယုံကြည်ထားကြပြီးလိုက်ပါသွားတဲ့ခီးတွေနဲ့လေရင်မှုတန်း189ရောက်ရဲ့ရုပ်အလောင်းနေရရှိရေးအတွက်ရှာဖွေကယ်ဆယ်ရေးလှုပ်သားတွေဒီကနေ့ဆက်ပြီးတော့စ조사နေကြပါတယ်။ဘသူတွေလဲဆိုတာကိုစစ်ဆေးဖို့အတွက်ရုပ်အလောင်းထည့်ထားတဲ့အိတ်24လုံးကိုဆေးရုံကိုပို့ဆောင်ထားပြီးဖြစ်တယ်လို့လည်းမနေ့ညပိုင်းမှာတာဝန်ရှိသူတွေကပြောဆိုထားပါတယ်။အမေရိကန်ပြည်ထောင်စုကိုဥတီလာနေတဲ့ဟွန်ဒူရက်စ်နိုင်ငံကရွှေပြောင်းအခြေချဝင်ရောက်လာသူတွေကိုအမေရိကန်မက္ကဆီကိုနယ်စပ်မှာဟန်တိုင်းရာမှာကူညီနိုင်ဖို့အမေရိကန်တပ်ဖွဲ့ဝင် 9,200 ကိုစစ်ဌာနချုပ်ပင်တဂွန်ကနေဆစ်လွတ်ခဲ့ပါတယ်ရှင
်။တရင်အချင်းချုပ်ကိုမှတင်ငိထိုက်ညင်ညာပေးခဲ့တာပါရှင်။ဒီညနေအတွက်အစီအစဉ်ထုတ်လို့ရမှုကမှစုံမဖြစ်ပြီးအတန်ဖိုင်းအင်ဂျင်နီယာကတော့ Vesco Volaric ဖြစ်ပါတယ်။ View America အတန်ရညဖက်မြန်မာဘာသာအစီအစဉ်ကိုမြန်မာစံတော်ချိန်ည9:20အထိလိုင်းဒိုမီတာ25 kHz 15.53 ည၊လိုင်းဒိုမီတာ32 kHz 11.83 ည၊လိုင်းဒိုမီတာ57 kHz 633နဲ့လိုင်းလက်မီတာ190 kHz 1505တို့ကနေတိုက်ထုတ်လင်းပေးသွားအောင်ပါပါ။တောသားရှင်များနဲ့တကွမြန်မာပြည်သူပြည်သားအပေါင်းကျမရှင်လာပါစေရှင်။ VOA ကိုအားပေးနာစင်တဲ့အတွက်လည်းအထူးပဲကျေးဇူးတင်ပါတယ်။ကျမအနင်္ဂလာပါ။
This program has come to you from the Voice of America, Washington.
်